ဧပြီလ10ရက်နေ့ကနေ19ရက်နေ့အတွင်းမလူအပ်ဖက်နေရင်အပြင်မထွက်ဖို့ကိုအာဏာပိုင်တွေရဲ့တိုက်တွန်းမှုဆောင်နေတဲ့သတင်းတွေကိုတင်ဆက်ပေးပါမယ်။တကြံကာလအတွင်းမှာပြည်သူတွေအနေနဲ့မလူအပ်ဖက်အိမ်ပြင်မထွက်ကြဘူးနဲ့လူစုလူဝေးမလုကြဘူးတိုင်းဒေသကြီးအစိုးရအတီးတီကညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်။ဒီစီစဉ်ကိုစက်မှတ်ဆောင်ရွက်ဖို့သက်ဆိုင်ရာအုပ်ချုပ်ရေးမှုတွေကိုအစိုးရကညွှန်ကြားချက်တွေထုတ်ပြန်ထားပေမဲ့နေအိမ်အပြင်မထွက်ဖို့ကိစ္စမှာဥပဒေအရတင်းကျပ်တဲ့သဘောမျိုးတော့မတွေ့ရပါဘူး။ကုညီပံမိုးထောက်ပံ့ရေးလုပ်ငန်းစဉ်တွေမှာပါဝင်ဆောင်ရွက်နေသူတွေကလွဲလို့ကြံသူတွေအနေနဲ့တကြံကာလရုံးပိတ်ရဖြစ်တဲ့ဧပြီလ10ရက်နေ့ကနေ16ရက်နေ့အထိမဖြစ်မနေဆောင်ရွက်ရမယ်။ကျန်းမာရေးကိစ္စနဲ့အစားအသောက်ဝယ်ယူတဲ့ကိစ္စတွေကလွဲပြီးနေအိမ်ပြင်ပကိုထွက်ခွာတာမျိုးမလုပ်ပဲကိုယ့်ရဲ့နေအိမ်မှာသာနေထိုင်ပြီးအသွာလာကန့်သက်တဲ့အစီအစဉ်လုပ်ငန်းတွေမှာပြည်သူတွေပူးပေါင်းဆောင်ရွက်ပေးဖို့ကိုရခိုင်တိုင်းဒေသကြီးကိုဗစ် -19 ကာကွယ်ထိန်းချုပ်ကူတာရေးလုပ်ငန်းကော်မတီကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ရခိုင်မြို့ကရက်ွက်တွေမှာတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးပြည်သူတွေလိုက်နာဖို့ကိုအတိအသေးနှိုးဆော်မှုတွေလှုံ့ဆော်နေပါတယ်။ဒီယောဂထိန်းချုပ်ရေးပြည်သူတွေလိုက်နာဆောင်ရွက်ဖို့ကိုရက်ွက်တီထဲမှာလိုက်လံဟောပြောပေးနေတာဖြစ်တယ်လို့မင်္ဂလာတောင်ညွန့်မြို့နယ်အုပ်ချုပ်ရေးမှူးဦးအောင်ဝင်းကပြောပါတယ်
။သူကဖွင့်လာနေပြီးတော့မှဒီဇန်နွင်းကာလပေါ့10ရက်နေ့နဲ့19ရက်နေ့ဒီကာလမှာပြည်သူတွေအနေနဲ့မလို့ရဖက်နဲ့ပြင်ပထောက်ခွာခြင်းမပြုဘူး။ဒါညွန့်ကြားမြစ်တားရက်ခံထားတာပေါ့။အဲ့ရလည်းပြည်သူတွေသိအောင်လို့ညင်ညာပေးထားပါတယ်။ဒါတော့သူတို့တွေစိတ်ကျဉ်းကျမ်းမှုတွေမရှိဖို့နောက်တစ်ခုကလည်းပဲမလို့ရဖက်နဲ့ထိန်းချုပ်တာတွေတားမြစ်တာတွေပြောင်းနေတဲ့အောင်ပြန်လည်တင်းမာမှုတွေမဖြစ်အောင်တော့ဒါဆင်ရင်ပြီးဆောင်ရွက်သွားအောင်ပါပေါ့အားလုံးကလည်းအခုလောလောဆယ်တော့ပြည်နေကြပါပြီဒီကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့လေ
အစိုးရအနေနဲ့အခုလိုတကြံကာလအတွင်းမှာနေအိမ်တွင်းမှာသာနေထိုင်ဖို့ညွှန်ကြားချက်ထုတ်ပြန်ပေမဲ့မလိုက်နာသူတွေရှိခဲ့ရင်ဘယ်လိုဆောင်ရွက်သွားမယ်ဆိုတာကိုတော့အတိအလင်းပြောဆိုတာမျိုးမရှိသေးပါဘူးတရားလွှတ်တော်အရှင်ကြီးဦးကြည်မြင့်ကတော့အခုလိုထုတ်ပြန်ချက်အပေါ်ဥပဒေရှုထောင့်ကနေတစင်းသုံးသပ်ပေးထားပါတယ
်အခုချိန်ကတော့မြစ်တရခံတဲ့အဆင့်ပဲတုံနေသေးတယ်ဒါမလို့ဥပဒေအရရှိပြီးသားအဲ့ဒီဟာပြည်တရားကနေအစ်စ်ကိုမရဘူးနဲ့တမင်ကျူးလို့လေဆိုရင်တော့အရင်မှာပဲအဲ့ဒါကတော့နိ
ဒါနဲ့ပတ်သက်ပြီးရက်တက်ဖွဲ့ကတော့ညွှန်ကြားချက်တစုံတရာပြီးတာမျိုးမရှိဘူးလို့စမ်းချောင်းမြို့နယ်ရက်တက်ဖွဲ့ကတာဝန်ရှိသူတဦးကအခုလိုပြောပါတယ်
ကျွန်တော်တို့ဒီလိုအဲ့နံပါတ်1ဘာတောင်းမှမပြင်တော့ကြကျွန်တော်တို့လုပ်ငန်းပဲအကျမ်းမှာလက်ရင်းစစ်စီပါမယ်ဘာလို့ညွှန်ရင်းဒါပဲစိုးစိုးလိုက်ပြီးမဖြစ်ဖို့တည်းကျွန်တော်ကလုပ်ငန်းဒါပဲလုပ်မှာပဲ
အခုလိုတကြံကာလအတွင်းမှာပြည်သူတွေအပြင်မထွက်ကြဖို့ကိုကျန်တဲ့တိုင်းဒေသကြီးအသီးသီးမှလည်းညွှန်ကြားချက်ထုတ်ပြန်ထားတာတွေရှိပါတယ်။မန္တလေးတိုင်းမှာတော့ဧပြီလ9ရက်ကနေ22ရက်နေ့အထိမလူအပ်ဖဲအိမ်ပြင်မထွက်ဖို့ကိုညွှန်ကြားထားတာပါ။သက်ဆိုင်ရာဒေသကလိုက်ခီးသွားလာခွင့်နဲ့ရင်ဝင်အထွက်တားမြစ်မိတ်ထုတ်ပြန်တာတွေလည်းရှိနေပါတယ်။လူစုလူဝေးနဲ့ပွဲလမ်းသဘင်ဆောင်ရွက်တာတွေကိုတော့ဒေသန္တရအမိန့်တွေထုတ်ပြီးတင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်။ဒါပေမဲ့တဦးချင်းအနေနဲ့မဖြစ်မနေကိစ္စတွေကလွဲပြီးနေမှနေထိုင်မှုဆိုတာကတော့ပန်ချားချက်သဘောနဲ့ပဲရက်ွက်တွေအတွင်းကြီးညာနေပါတယ်။အစိုးရညွှန်ကြားချက်အရအိမ်ထဲမှာပဲမဖြစ်မနေနေထိုင်ရမလား။ဒါမှမဟုတ်ကိုယ်အသိစိတ်နဲ့ကိုယ်နေထိုင်မှုပန်ချားသလားဆိုတာတိတိကျကျသိနိုင်မှုသက်ဆိုင်ရာဒေသအစိုးရတာဝန်ရှိသူတွေကိုမေးမြန်းပေမဲ့ဖြေကြားခြင်းမရှိခဲ့ပါဘူး။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။